အစ္စရေးနိုင်ငံရဲ့ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကဟာမတ်စ်ခေါင်းဆောင်အစ်စမေဟာနီယေးနဲ့တီရာမြို့မှာတွေ့ဆုံခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်းမီဒီယာတွေကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဟာမတ်စ်အဖွဲ့ဟာအီရန်ကြောတောက်နောက်ခံပေးထားတဲ့ပါလက်စတိုင်းအဖွဲ့တစ်ဖွဲ့ဖြစ်ပါလေ2019ခုနှစ်ကတည်းကကာတာနဲ့တူရကီမှာသွားလိုက်လာလိုက်နေထိုင်နေတဲ့ဟာနီယေးကဂါဇာကမ်းမြောင်နဲ့အနောက်ဖက်ကမ်းကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ဂါဇာမှာဇီဝါဒီတွေရဲ့ရာဇဝတ်မှုတွေကိုအလီခါမေနီကိုတင်ပြခဲ့ကြောင်းအီရန်နိုင်ငံတော်ပိုင်းမီဒီယာကပြောပါတယ်။အီရန်ကဟာမတ်စ်ကိုထောက်ခံပေးမဲ့ပြီးခဲ့တဲ့လကအစ္စရေးကိုရုတ်တရက်ဝေရောက်တိုက်ခိုက်ခဲ့ရမှာဘယ်ခန့်ကာတာကမှမပါခဲ့ပါဘူးလို့လည်းဆိုပါတယ်။ကြံ့ကြံ့ခံမမိတ်မတုံစိတ်ဓာတ်နဲ့ဂါဇာလူထုကိုအယာတိုလာခါမေနီကချီးကျူးပြောဆိုလိုက်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေကထောက်ခံထားတဲ့ဇီယွန်ဝါဒီအစ္စရေးအစိုးရရဲ့ရာဇဝတ်မှုတွေအတွက်အလုံးကိုစိတ်မကောင်းဖြစ်ရတဲ့အကြောင်းဖော်ပြခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်း TV ကပြောပါတယ်။အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေကအစ္စရေးကိုအသီးမှတ်ပြဖို့ညှင်းဆို့ထားကြပြီးဂါဇာကိုဆက်လက်တိုက်ခိုက်နေခဲ့ရင်ပြစ်ထန်တဲ့အကျိုးဆက်ကိုရင်ဆိုင်ရလိမ့်မယ်လို့အစ္စရေးကိုသတိပေးထားကြပါတယ်ခင်ဗျာ။